မနက်ကမှကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းအတွက်အမေရိကန်စိုးရွားကနောက်ထပ်ဒေါ်လာ3,000,000အကူအညီပေးသွားမယ်လို့အမေရိကန်သံရုံးကဒီနေ့မှသတင်းထုတ်ပြန်ပါတယ်။ဒါကြောင့်ပြီးခဲ့တဲ့ February လကစပြီးမနက်ကမှကိုဗစ် -19 ရောဂါတိုက်ဖျက်ရေးအတွက်အမေရိကန်ကပေးတဲ့အကူအညီစုစုပေါင်းဟာအမေရိကန်ဒေါ်လာ16,000,000,000ခွဲရှိသွားပြီဖြစ်ပါတယ်။အခုနောက်ထပ်ပေးလိုက်တဲ့အကူအညီတွေကိုအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ကပေးတာဖြစ်ပြီးထိခိုက်ခံစားလွယ်ပြည်သူတွေနဲ့ပြည်ပကဖြစ်နေတဲ့ဒေသကလူတွေကြားမှာရောဂါကူးစက်မှုတွေမပြန့်နှံ့အောင်ထိန်းချုပ်နိုင်ဖို့လူသားချင်းစာနာတဲ့အကူအညီဖြစ်နေပြီးတာဖြစ်တယ်လို့ပြောပါရယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီအကူအညီတွေကိုမြန်မာနိုင်ငံမှာရှိတဲ့လူတွေရဲ့အသက်ကိုကယ်တင်နိုင်ဖို့အတွက်ပေးတာဖြစ်ပြီးမြန်မာနိုင်ငံမှာ COVID-19 ရောဂါကာကွယ်ရေးအတွက်အမေရိကန်ဆိုရကပေးတာဟာ16,000,000လောက်ရှိဖြစ်ကြောင်းနိုင်ငံတော်ကျန်းမာရေးကဏ္ဍထိုးထက်ကောင်းမွန်လာစေဖို့ရည်ရှိပူးပေါင်းဆောင်ရွက်မှုကိုအားပြတာဖြစ်ကြောင်းနဲ့ဒီအကူအညီတွေကိုပြည်ပကဖြစ်နေတဲ့ဒေသကလူမှုအတိုင်းအတာတွေပါဝင်နိုင်ငံတော်ကလူသားပေါင်းများစွာကိုပေးသွားမှာဖြစ်တယ်လို့အမေရိကန်တန်ယုံရဲ့တန်ယုံယာယီတာဝန်ခံ George Sibley ကပြောပါတယ်။အခုပေးတဲ့အကူအညီဟာကျန်းမာရေးကဏ္ဍမှာအမေရိကန်ဒေါ်လာ186သန်းအပါအဝင်လွန်ခဲ့တဲ့နှစ်20အတွင်းမြန်မာနိုင်ငံမှာကာလရှည်ကြာအကူအညီနဲ့ပေးအပ်ခဲ့မှုစုစုပေါင်းဒေါ်လာ 1.3 ဘီလီယံအပြင် COVID-19 ကာယောဂါတိုက်ဖျက်ရေးအတွက်ထပ်ပြီးပေးတာဖြစ်တယ်လို့ George Sibley ကပြောပါတယ်ခင်ဗျာ။